စိုးရတပ်နဲ့ရခိုင်တပ်အေအေရိုဂျာစီရေတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ပွဲဖြစ်လို့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေမှာနေရရင်ကိုပြန်ခွင့်မရဘဲနဲ့ဒုက္ခသည်စခန်းတွေမှာနေရဆဲအခြေအနေရှိနေပါတယ်။ဒီချိန်မှာတာဝန်ရှိသူတွေဘက်ကတခြားနေရာကိုပို့ဆောင်မှုစီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာနေရထိုင်ရင်အတော်လေးကိုအခက်တွေ့နေကြရတယ်လို့မြောက်ဦးကရခိုင်လွတ်တော်ကိုစလဲကပြောပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့ရေရှည်ဘဝရည်တည်ရေးအတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကတောင်းဆိုပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစပြီးတော့ဇန်နဝါရီလဇန်အထိအစိုးရတက်မတော်နဲ့ရခိုင်တက်မတော် AA တို့အကြားဇက်တိုက်ဆိုသလိုတကြောပြန်ပြောင်းလဲဖြစ်ပွားခဲ့တဲ့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံရခိုင်ပြည်သူတွေဟာသူတို့ရဲ့တောင်ယာလုပ်ငန်းတွေအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိတ်ရှောင်ခဲ့ကြရပါတယ်ဘေးလွတ်ရာနီးစပ်ရာနေရာတွေမှာခိုလုံကြသူတွေရှိသလိုများပြားလာတဲ့ဒုက္ခသည်တွေအတွက်ဒုက္ခသည်စခန်း3ခုဖွင့်လှစ်ပြီးတော့လိုအပ်တာတွေကိုမြို့ကန်တွေကလည်းဝိုင်းကူညီပေးနေကြပါတယ်လို့မြောက်ဦးမြို့နယ် ANP ပါတီရဲ့ဒုက္ခတက်လည်းဖြစ်မြောက်ဦးမြို့နယ်အမှတ်1မဲဆန္ဒနယ်မြေကအနိုင်ရလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းတာစိန်ကပြောပါတယ
်ဒုက္ခတဲ့စခန်းသုံးခုရှိတယ်ကြီးရပြင်မာပြာနဲ့39ယောက်ဇေဒီတော်မှာ89ယောက်ရမပြင်မာက69ယောက်အကုန်လုံးနေရာနဲ့63ယောက်အခုတော့ရက်ခဲအထွေးစေးတွေကဒီဒုက္ခတွေတွေစီကိုတော့ဖန်နေစီတွေစားတဲ့အဝတ်တွေတွေလာပေါ်နေရတယ်ပထမတော့ယူအားမှာယူအားကိုပတ်ပြီးတော့စေနာဘောက်ကောက်ခံနေပေါ့လေကောက်ခံလို့ရတဲ့စစ်စားတွေနဲ့ပထမဆုံးတော့သူတို့ရဲ့စားဝတ်နေရကိုဒီလိုယူအားတွေကဖြည့်ရှင်းတယ်နောက်တော့ရက်ခဲအထွေးစေးတွေပြီးတော့ဒီမိတာမြဝင်ဖောင်ဒေးရှင်းတို့ဝန်လက်ဖောင်ဒေးရှင်းတို့ဒီနေ့ရက်ခဲအထွေးစေးတွေကလာကြတယ်ပေါ့ခုဆိုရင်တော့သူတို့စားပေါက်ရဲ့အတွက်တော့နည်းနည်းဖုံလုံးပေါ်ဒီလိုပြောလို့ရတယ
်200ကျော်300နီးပါးရှိတဲ့စစ်ပြေးဒုက္ခသည်တွေကိုအစိုးရတက်တဲ့ရခိုင်တက်ကြစီးရဲတင်းမှနေစေအခြေအနေနည်းမြေမတည်ငြိမ်မအေးချမ်းသေးတဲ့အနေအထားတွေကြောင့်ဒုက္ခသည်တွေရောက်လာရနေရရင်ကိုပြန်ခွင့်မပေးဘဲတခြားနေရာတွေကိုပို့ဆောင်ပေးဖို့စီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာရေရှည်နေထိုင်ရက်တည်ရေအတော်လေးကိုစိတ်တော့ကရောက်နေကြတယ်လို့ဝင်းလက်ဖောင်ဒေးရှင်းရဲ့ဗဟိုကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းတာစင်ကပြောပါတယ
်ဒီစင်မှာ30ရင်းနေကနေကြီးအပြင်းတို့ဇေဒီတော်တို့ရမပြင်းတို့ကိုရောက်လာကြတာပါသူတို့မုံလနေသေးတဲ့ရွာကတော့ဘာကြီးဆိုတဲ့ရွာနဲ့ဖန်တတာဆိုတဲ့ရွာနှစ်ရွာရွာမဟုတ်ပေမဲ့ရွာလိုသဘောမျိုးတေးစုတွေအစုလိုက်ပွေးလိုက်နေကြတဲ့တေးစုတွေရှိတယ်အဲ့ဒီတေးစုတွေကနေတစ်ဆင့်ဇေဒီတော်တို့ရမပြင်းတို့ကိုရောက်လာကြတာပါသူတို့နေခဲ့တဲ့ဒီဘာကြီးရွာတို့တန်တတာတို့ကိုတော့လောကကဘာမှန်နေတာမပေါ့ဘူး။ဘာပြောလဲဆိုလို့ရှိရင်ဒီရွာတွေကတဲ့ခင်ဗျားတို့နေတဲ့ရွာတွေကပြည့်သေးရဲ့ဒီမပေါက်သေးဘူး။ရွာမဟုတ်သေးဘူး။တည်စုတွေအစင်းနေရှိသေးတယ်။အဲ့ဒါကြောင့်မို့လို့ခင်ဗျားတို့တရားဥပဒေစိုးမိုးမှုမရှိဘူး။အဲ့ဒီအရမ်းမှာခင်ဗျားတို့ပြည့်ပြည့်စစ်တမ်းသိရတာ။ဒါကြောင့်မို့ခင်ဗျားတို့အဲ့ဒီဘက်ကိုသွားဝန်သလား၊သွားရေးသလားအဲ့လိုမေးရတယ်ဗောလေ။ဒီ IDV တွေကလည်းသူတို့ဆန္ဒသဘောထားကတော့လောကကဘာမှန်တွေကအစ်ချမ်းတော်ပြည်နေမည်လုံးချုံတော်ဒီလို့မန်တိတ်ပြည်ရင်သူတို့နေခဲ့တဲ့ဘာကြီးတို့တဏ္ဍာရတို့ကိုသူတို့ပြန်มาပဲသူတို့ကလည်းအမခိုင်ချက်မပေးတော့သူတို့ကဘယ်မှာနေရမလဲအဲ့လိုဇွေဇွာဖြစ်နေကြတယ
်ဒုက္ခတွေဒီအတွက်သူတို့ပုံမှန်အတမွေးဝမ်းကြောင်းလုပ်ငန်းတွေဖြစ်တဲ့မီယိုဖလာတောင်ရလုပ်ငန်းနဲ့နေ့စဉ်ဘေးကင်းလုံခြုံစွာလုပ်ငန်းတွေလုပ်ကိုင်နိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကပြောပါတယ
်အခုကျွန်တော်တို့မေးကြည့်တော့သူတို့တွေကဘာပြောလဲဆိုတော့ကျွန်တော်တို့ကတောတောင်ကိုမင်ခေါ်လို့လှုပ်ရှားလာကြတဲ့သူတွေပါတောနဲ့တောင်နဲ့သိပ်မဝေးတဲ့ဒီကြည်အပြင်တို့ဇေဒီတောင်ဆိုတဲ့ရွာတို့မှာအမင်ခေါ်ပြီးတော့ကတ်ခေါ်ပြီးတော့နေရလို့ရှိရင်ကျွန်တော်တို့အဆင်ပြေပါတယ်လို့ကျွန်တော်တို့ကတော့ပြောကြတာပဲသူတို့တွေနေကျင်နဲ့နေကျော်တဲ့အဲ့ဒီရွာတွေမှာထားလိုက်လို့ရှိရင်သူတို့တွေအဆင်ပြေမယ်လို့ယူဆတယ်
ရခိုင်ပြည်နယ်အစိုးရဘက်ကဒုက္ခသည်တွေအတွက်လက်ရှိကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုသိရအောင်လို့ဆက်သွယ်ခဲ့ပေမဲ့လို့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိရခိုင်ပြည်နယ်တွင်းအခြေအနေမှာတော့အခုလိုတကြောပြန်တိုက်ပွဲတွေကြောင့်ဒေသတွင်းခရီးသွားလာရေးတွေမှာလည်းတင်းကျပ်တဲ့စစ်ဆေးမှုတွေရှိလို့လုံခြုံရေးအနေနဲ့စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသတွင်းမတည်ငြိမ်လို့စားဝတ်နေရေးနဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းတွေလုပ်ကိုင်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတဲ့အတွက်ကြောက်တော်မြို့နယ်မှာတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းဒေသခံရခိုင်ပြည်သူလူထုကလမ်းမော်ထွက်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်